မြန်မာနိုင်ငံမှာပြည်တွင်းကူးစက်မှုတွေရုပ်ရည်တိုးလာခြင်းအိမ်နီးချင်းတရုတ်နိုင်ငံဘက်ကလည်းမြန်မာနဲ့ထိစပ်နေတဲ့နယ်စပ်ပေါက်တွေမှာလုံခြုံရေးတိုးမြင့်လာနေရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါမြန်မာနိုင်ငံမှာဒီသတင်းပတ်အစောပိုင်း24နာရီအတွင်းကူးစက်သူ100ရှိခဲ့ပြီးစုစုပေါင်းအတူပြူလူနာ600ကျော်ရှိလာခဲ့ရကြောင်းအိမ်နီးချင်းနိုင်ငံတွေကစိုးရိမ်လာနေကြပြီးနယ်စပ်လုံခြုံရေးတွေတိုးမြင့်လာကြပါတယ်အထူးသဖြင့်မြန်မာနဲ့ထိစပ်နေတဲ့တရုတ်ယူနန်ပြည်နယ်မှာသူတို့အစိုးရကဒီရောဂါကိုထိန်းချုပ်ထားနိုင်ပေမဲ့အတိပြုလူနာတိုးလာရဲ့မြန်မာပြည်တွင်းအခြေအနေတွေကြောင့်နှစ်ဖက်နယ်စပ်ကိုအရင်ကထက်လုံခြုံရေးတိုးမြင့်လှုံ့ဆော်နေကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးစော်ဝင်းကပြောပါတယ်
ဒီဘက်ကခုအဝင်ဆက်ကအရင်ကသူတနေ့တနေ့ကိုယာကနာရှိတယ်သူတနေ့တနေ့မှာကျွန်တော်တို့က3 4 5ဦးလောက်ပဲဘက်ကလည်းတော်တော်ရှိဖြစ်တယ်ကျွန်တော်တို့ဘက်ကလည်းတက်နိုင်ရင်မသွားဘူးဆိုပြီးတော့ဖြစ်နေရပို့ပြီးတော့တင်းတင်းကြပ်ကြပ်လုပ်နေပါတယ်ခင်ဗျာ
ရှမ်းမြောက်မူဆယ်မြန်မာတရုတ်နှစ်နိုင်ငံနယ်စပ်မှာတော့ပြည်တွင်းအတူပြူလူနာပထမဆုံးစတွေ့ကြတဲ့ကတရုတ်ဘက်ကလုံခြုံရေးတင်းကျပ်လိုက်တာဖြစ်ပြီးအခုလိုအတူပြူလူနာတိုးလာချိန်မှာမူဆယ်ဘက်မှာလည်းကျန်းမာရေးစစ်တာတွေနှစ်ဖက်လုံးတိုးပြီးလုံနေရလို့ခရိုင်ထွေထွေအုပ်ချုပ်ရေးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းကပြောပါတယ်မူဆယ်အုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့ကျန်းမာရေးဌာနတာဝန်ရှိသူတွေဩဂုတ်လ26ရက်မှာဒီကိစ္စကိုအစည်းအဝေးလုပ်ခဲ့ကြောင်းလည်းသူကပြောပါတယ်
ဒီဥပကတော့သူ့နိုင်ငံနဲ့ပတ်သက်တဲ့စီကံပြုတ်လို့ထွက်ကြတော့နော်နိုင်ငံထဲမှာရောဂါမျိုးတွေ့တာများလာဆိုဒီဘက်မှာကအဝင်ထွက်ခိတ်ပြန်ဖြစ်တယ်ပေါ့နော်အောက်ကတက်လာတဲ့ယင်ယင်ဒီပုံမှာလည်းပြန်ဖြစ်တယ်ပေါ့နော်ပို့ပြီးတော့ဒီနေ့ကအချိန်ဟုန်ပြန်ပြီးလူသားမာဒီမှာပိုးစားတွေ့တဲ့ပုံစံအတိုင်းကိုကျွန်တော်တို့ဒီမှာအခုပြန်လုပ်တာပေါ့နော်
ပြည်တွင်းမှာယောဂဗိုလ်စာတွေ့ရဲ့မတ်လ20ရက်ကစလို့အခုထိဓာတ်ခွဲစမ်းသပ်မှုပေါင်း3000ကျွဲလောက်လုပ်ထားပြီးဩဂုတ်လ28ရက်အထိစရင်အရာယောဂဗိုလ်ကင်းစင်သူ349ယောက်ရှိပါပြီ။တိတ်ဆုံးသူကတော့6ယောက်ဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပေးပို့ထားတာပါ။